ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကနေရည်တည်ထောက်ခံပေးခဲ့တဲ့အခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်နဲ့နိုမာလာ24ရက်တောက်ကြာနေ့ကတွေ့ဆုံချိန်အတွင်းဆွေးနွေးခဲ့တယ်လို့တမတော်ကောက်ရီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုမာလာ21ရက်နေ့ကစပြီးတရုတ်နိုင်ငံမှာရောက်နေတာဖြစ်ပြီးအများအားဖြင့်တော့တရုတ်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့တာပါ။တောက်ကြာနေ့ကတော့တရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးရခိုင်ပြည်အရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ရခိုင်ပြည်အရေးနဲ့ပတ်သက်ပြီးအထူးသဖြင့်အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေချိန်မှာတရုတ်အစိုးရကတော့မြန်မာနိုင်ငံဘက်ကနေရက်တီပြောဆိုပေးနေတာပါ။ကုလသမဂ္ဂလူညွေးကောင်စီမှဆုံးဖြတ်ချက်ချမှတ်ကိစ္စကိုတရုတ်ကတားဆီးခဲ့တာကြောင့်လူညွေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အပြည့်ဖဲထွက်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံသားဌာနရဲ့လူမလာ24ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူလက်မှတ်ရေးထိုးခဲ့တာကိုကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရဂန်ရှောင်ကပြောခဲ့ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးအဖြေရှာတာမှာနှစ်နိုင်ငံစလုံးနဲ့ချစ်ကြည်ရင်းနှီးတဲ့နိုင်ငံတစ်ခုအနေနဲ့တရုတ်နိုင်ငံဟာအပြူသဘောဆောင်တဲ့အခမ်းအကဏ္ဍကနေနှစ်နိုင်ငံစလုံးနဲ့လက်တွဲလှုပ်ဆောင်ခြင်းနဲ့အကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရကပြောခဲ့ပါတယ်။